်ခင်ဗျာအခုတေသနာရှိချင်းပြည်မြန်မာနိုင်ငံကိုလာမယ်လို့သတင်းတွေထွက်နေပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကြိုတင်သုံးသပ်ကြရတယ်ကျွန်တော်လုပ်ချင်တဲ့သဘောဖြစ်ပါတယ်ဒီကိစ္စကဘယ်လောက်ထူးခြားလဲဆိုတာပထမဦးဆုံးသုံးသပ်စီချင်ပါတယ်ခင်ဗျာ
I would like to point it out first of all that if this trip is going to happen
တကယ်လို့ဒီခီးစင်တကယ်ဖြစ်လာမယ်ဆိုရင်ဒီတည်င်းထွက်ပေါ်ပြန့်နှံ့မှုဟာနှစ်ဖက်ဆွေရတွေကတရားဝင်ထုတ်ပြန်တာမဟုတ်ဖ ೇನೆ တည်င်းထွက်လာတာဟာထူးခြားချက်ဖြစ်တယ်လို့ပထမဆုံးပြောချင်ပါတယ်ဒုတိယချက်ကတော့အရှင်ပြောသလိုပဲဒီခီးစင်ဟာဒီလနှောင်းပိုင်းမှာဖြစ်မြောက်လာမယ်ဆိုရင်ဒါဟာရှီကျင်းပင်အနေနဲ့2013မှာတရုတ်နိုင်ငံခေါင်းဆောင်ဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်လာရောက်မဲ့ခီးစင်လည်းဖြစ်ပါလိမ့်မယ်နောက်တစ်ချက်ကပြီးခဲ့တဲ့6နှစ်9နှစ်ကာလအတွင်းမှာရှီကျင်းပင်ကဒီအကြံနဲ့အရှိတောင်အာရှနိုင်ငံတွေအားလုံးကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံကိုခြံထားခဲ့ပါတယ်။ဒီလိုဖြစ်ခဲ့ရတာတိကျတဲ့အကြောင်းရှိပါတယ်။မြန်မာနိုင်ငံရဲ့တရုတ်ဆန့်ကျင်ရေးခံစားမှုတွေကိုတရုတ်ကမြင်ထားတယ်။မြန်မာနိုင်ငံကလည်းအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ကောင်းလာတော့ဦးသိန်းစိအစိုးရရဲ့အနောက်နိုင်ငံတွေဆိုင်ရာမဟာဗျူဟာကိုတရုတ်ဘက်ကနေပြီးတော့မေးခွန်းထုတ်နေတဲ့အချိန်ဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာရှီကျင်းပင်မြန်မာနိုင်ငံကိုသွားမဲ့ခီးစင်ဟာတရုတ်မြန်မာဆက်ဆံရေးအတွက်စာမျက်နှာအသစ်ဒါမှမဟုတ်ခေတ်အသစ်တစ်ခုကိုစတင်လိုက်တာလည်းဖြစ်ပါလေ
။ဒါပြင်အခုချိန်ကမြန်မာနိုင်ငံအတွက်နိုင်ငံတကာအစိုင်းပိုင်းမှာအတော်လေးအချင်းချင်းကြုံရတဲ့ကာလလို့ပြောရင်မှားမယ်မဟုတ်ပါဘူး။ဆိုတော့ဒီလိုအချိန်မျိုးမှာတရုတ်သမ္မတရှီကျင်းပင်လည်းလက်ပတ်တာဟာခွင့်အခါကောင်းတဲ့အချက်တရက်လို့သုံးသပ်ရင်တော့ရမလားခင်ဗျာ။
It would be literally within a month of Aung San Suu Kyi's appearance at the ICJ in
Dhaka. Dr. Aung San Suu Kyi အနေနဲ့ The Hague မြို့က ICJ မှာတွားရောက်ထွက်ဆိုပြီးတလတိတိပြည့်ပြီးချိန်ဖြစ်တော့ဒီခရီးစဉ်ဟာနှစ်နိုင်ငံသွေးစည်းညီညွတ်မှုကိုအခိုင်အမာပြသလိုက်တာထောက်ခံမှုကိုအခိုင်အမာပြသလိုက်တာပါမြန်မာနိုင်ငံဟာနိုင်ငံတကာမှာအထူးကြံဖြစ်နိုင်ခြင်းရှိပေမဲ့မိမိတို့တရုတ်နိုင်ငံကတော့မြန်မာအတွက်အခက်တွေ့ချင်းကုညီတဲ့မိတ်ဆွေစစ်ဖြစ်တဲ့ဆိုတာကိုပြသလိုက်တာပဲဖြစ်ပါလေ။ဒါကြောင့်ဒီရှူတောင်းကကြည့်မယ်ဆိုရင်တရုတ်သမ္မတရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံအတွက်နိုင်ငံတကာအခင်းကျင်းမှာတိတ်ထူးခြားအရေးပါတယ်လို့ကျွန်မထင်ပါတယ်
။နောက်ပြည်တွင်းရေးနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်လည်းစီးရီးပဋိပက္ခတွေကြီးထွားလာနေခြင်းဖြစ်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာအေအေနဲ့ဖြစ်နေတဲ့ခကြအတော်လေးအခြေအနေဆိုးလာနေပါတယ်။ဒီခကြဟာအေကတရုတ်ရဲ့စီးပွားရေးစီမံကိန်းတွေကိုမနှောက်ယှက်သမျှကာလပတ်လုံးတိုက်တာလှုပ်လို့တရုတ်ဘက်ကလွှတ်ပေးထားတယ်ဆိုပြီးတော့သုံးသပ်သူတို့ချိုးလဲရှိနေပါတယ်ခင်ဗျာဒီကိစ္စမှာတော့အခုတရုတ်သမ္မတလာရောက်တုံတစုံတရာဝင်ရောက်ဖြန့်ဖြေးပြင်နိုင်မဲ့အလားအလာတွေပေါ်ထွက်လာနိုင်တယ်လို့ယူဆနိုင်ပါသားခင်ဗျာ
Well, I think first that there's an exaggeration of China's role in terms
of ဒီမှာထင်မှာတော့အေအပေါ်မှာတရုတ်ရဲ့ထိန်းချုပ်နိုင်မှုနဲ့ပတ်သက်လို့နည်းနည်းချက်ကားထားတယ်လို့ထင်ပါတယ်တကယ်တော့အေဟာသူ့ကိုယ်ပိုင်မူဝါဒကိုစိတ်တိုင်းကျရေးဆွဲချမှတ်ပြီးတော့သူ့ဟာသူလှုပ်ရှားနေရလဲဖြစ်ပါလေ။နောက်ပြီးတော့ရွှေလီမူဆယ်ကနေမန္တလေးထိဖောက်လုပ်ထားတဲ့တရုတ်ရဲ့ဆက်သွယ်ရေးလမ်းကြောင်းတစ်လျှောက်မှာအေဟာပြီးခဲ့တဲ့နေရာဒီတုန်းကတိုက်ခိုက်ခဲ့ရပြီးရှိပါလေ။တရုတ်မြန်မာစီးပွားရေးဇင်းကြံအတွက်အနောက်ရှက်တွေအများကြီးဖြစ်စေခဲ့တာပါ။ဒါကိုကြည့်မယ်ဆိုရင်ရှင်ပြောတာတွေနဲ့ကွဲလဲနေပါလေ။တရုတ်ကအေအပေါ်မှာထိန်းချုပ်နိုင်စွမ်းရှိရဆိုရင်ဒီတိုက်ခိုက်မှုတွေဘယ်ဖြစ်လာပါမလဲ။
โอเคไอ้ละตยุคพระกะปาวินปัตตมุมสิบูลุสุยินดีเอเอเนဖြစ်နေปฏิปခအပေါ်မှာတယုတ်ရေးရာကျွန့်ကျင်သူတယောက်အနေနဲ့ဘယ်လိုသုံးသပ်လို့ပါလဲဒီတော့ယုံဆန်းရဲ့အမြင်ကိုလည်းပြောပါအောင
် I think the Burmese population or the Burmese government just sometimes off
မြန်မာပြည်သူတွေနဲ့မြန်မာဆိုရမကြခဏမေးလျော့နေတဲ့ကိစ္စတစ်ခုကတော့ပြည်ပအထောက်ပံ့မပါဘင်းနဲ့တက်မတော်က KIA ဒါမှမဟုတ် AA ဒါမှမဟုတ်မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကိုပျောက်ကြားစစ်နဲ့အနိုင်တိုက်နိုင်တယ်လို့ယူဆထားတာပါဒါဟာအထင်နဲ့ပြောတဲ့ကိစ္စဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြည်လဲတင့်မြန်ရေးဟာနောက်ဆုံးတနေ့မှာတော့ဗမာလူများစုနဲ့တိုင်းသားလူနည်းစုတို့အကြားမှာသာဖြစ်ပါလေမြန်မာနဲ့တရုတ်နှစ်နိုင်ငံပြည်လဲတင့်မြန်ရေးမဟုတ်ပါဘူ
းဒါပေမဲ့ဗမာပြည်ကွန်မြူနစ်ပါတီနဲ့ပတ်သက်တဲ့ကိစ္စမှာတော့တရုတ်ကသာကုလညီထောက်ပံ့မှုတွေကိုမရက်ဆိုင်နိုင်ဘူးဆိုရင်ဗမာပြည်ကွန်မြူနစ်ပါတီဟာချုပ်နှိမ်သွားမှာမဟုတ်ဘူးနဲ့တိုက်ပွဲတွေလည်းဆက်လက်ဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီကိစ္စပြည်လဲဖို့အတွက်တေယုတ်ကလုပေးခဲ့တယ်လို့ပြောရမှာပါဆိုတော့အခုအေအေကိစ္စမှာတော့ဘာကြောင့်တေယုတ်ကလုံမပေးနိုင်တယ်လဲခင်ဗျာလို့
Okay first off China's support of the Burmese Communist Party it happened in Cultural Revolution
and during the Cultural Revolution ပထမဆုံးဗမာပြည်ကွန်မြူနစ်ပါတီကိုတေယုတ်ကထောက်ခံအားပေးခဲ့တာကရင်ကျေးမှုတော်လှန်ရေးကာလတုန်းကဖြစ်ပါတယ်အဲ့ကာလတုန်းကတေယုတ်ဟာတော်လှန်သောနိုင်ငံခြားရေးမူဝါဒ Revolutionary Foreign Policy ကိုချမှတ်ပြီးတော့တော်လှန်ရေးကိုပြီးပတင်ပို့ရေးလုပ်ခဲ့တာပါအဲ့ဒီမူဝါဒကိုတရုတ်နိုင်ငံကအခုခါမှမကျင့်သုံးတော့ပါဘူး။ဒါကြောင့်အနေထားကလုံးဝခြားနားပါတယ်။ ဒုတိယအချက်ကတရုတ်ထောက်ခံအားပေးမှုရပ်ဆိုင်းလိုက်တော့ပမာပြည်ကွန်မြူနတီပါတီပြိုကွဲပြီးအခုတရုတ်မြန်မာနယ်စပ်တလောမှာတိုင်းနာအင်အားစုတွေကိုဖန်တီးလိုက်တာပဲဖြစ်ပါတယ်ဆိုတော့တရုတ်ဟာပမာပြည်ကွန်မြူနတီပါတီနဲ့ဒီတိုင်းနာအုပ်စုတွေပေါ်မှာထောက်ပံ့မှုထောင်900ကျပ်စောပိုင်းကလေးကရပ်ဆိုင်းခဲ့ပါပြီအဲ့ဒီမှာမြန်မာဆွေရဟာဒီတိုင်းနာအဖွဲ့အစည်းတွေနဲ့သဘောတူညီမှုရယူပြီ ဒီလိုပြောနိုင်ဖို့အထောက်အထားတွေရှာပြီးတော့အများကြီးသူတည်တနာလုပ်ဖို့လိုပါသေးတယ်။
ဆိုတော့အခုတရုတ်သမားရဲ့ခီးစဉ်ဟာဒီတိုင်းရင်းသားပြည်ပခါတွေပြည်လေတွေတစုံတရာအပြုသဘောဆောင်တဲ့လက္ခဏာဖြစ်လာနိုင်တယ်ဆိုတဲ့သဘောမျိုးမတွေ့ရဘူးဆိုတော့တခြားမျိုးလင်းချက်တွေကဘာရှိနိုင်လဲ။တရုတ်ဘက်ကတော့မြန်မာနိုင်ငံထဲမှာစီးပွားရေးကြီးနှိမ့်နှံမှုတွေလုပ်နေကြတယ်ဆိုတော့သူတို့ရဲ့စီးပွားရေးစီမံကိန်းတွေဖြစ်တဲ့ CME စီလိုခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံတို့အကြ
what does China want from it?
ဒီချီစင်ကတရုတ်ဘာလို့ကျင်လဲဆိုတာကိုပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတဲ့မေးခွန်းလို့ထင်ပါတယ်။ရှင်ပြောတဲ့ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကျန်တိဆောက်ရေးစီမံကိန်းတွေဟာစတင်နေပါပြီ။ရှီကျင်းပင်လာရောက်လဲပဲချင်းမရှိတဲ့လွန်ခဲ့တဲ့10နှစ်အတာကာလအတွင်းမှာစတင်ခဲ့တာပါ။နောက်ရိုဟင်ဂျာပြည်သားနဲ့ပတ်သက်ပြီးတော့အခက်ကြုံနေတဲ့ကိစ္စမှလည်းထောက်ခံမှုကိုလည်းဒီသမရမလာရောက်ဖင်းနဲ့စတင်ပြသထားပြီးဖြစ်နေပါတယ်။ဒါကြောင့်အခုရှိချင်းပြရဲ့ခီးစင်ဟာအပေါ်ရန်လူမြင်ကောင်းအောင်လုပ်တဲ့ symbolic သဘောထားဖြစ်တယ်လို့ကျွန်မပြောချင်ပါတယ်။တကယ်တော့နှစ်နိုင်ငံဆက်ဆံရေးလမ်းကြောင်းဟာအပြုသဘောနဲ့တည်ရှိနေတာဖြစ်ပါတယ်။ဒီစီမံကိန်းတွေပူးပေါင်းဆောင်ရွက်မှုတွေလည်းရှိနေနေပြီးဖြစ်ပါတယ်။ဒါကြောင့်ဒီခီးစင်ဟာနှစ်နိုင်ငံဆက်ဆံရေးမှာထိုးပေါက်ကျော်လွှားမှု breakthrough တခုမဟုတ်ဘဲနဲ့အပေါ်ရန်သဘောစတိသဘော symbolic သာဖြစ်တယ်လို့ပြောချင်တာပါ
။ဒီကြောက်ဖြူသူစီပွားရေးဇုံနဲ့ပတ်သက်ပြီးအခြေအနေကတော့အပြုသဘောဆက်လက်ဖြစ်ထွန်းနေတယ်အလုပ်ဖြစ်နေတယ်လို့ပြောနိုင်ပါရဲ့လားအဖေချာတချို့လူတွေကသိပ်ဘဝင်မကြရဘူးဒီစီမံကိန်းနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဒေတာခံတွေရဲ့အကျိုးစီးပွားမပါဘူးလို့ညှဉ်းပန်းတယ်လို့ကြားနေရပါတယ်ဆိုတော့ဒီခေတ်ကြီးမှာဒီပြဿနာတွေပြည်လေရောပွားသွားနိုင်စရာကောင်းမတူဘူးလားခင်ဗျာ
Well in terms of the Jiaopu special economic zone we know that the
ဒီကိစ္စမှာကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းပမာဏကိုအများကြီးလျှော့ချဖို့သဘောတူထားကြပြီလို့သိရပါတယ်ပထမအဆင့်မှာအကျိုးမြတ်ရှိတယ်ဆိုရင်နောက်တစ်ဆင့်မှာဆက်လုပ်နေရမှာဖြစ်ပါလိမ့်။နောက်အထူးစီးပွားရေးဆောင်ဆက်မှုကဏ္ဍမှာတော့မြန်မာဘက်ကဘလို့သတ်မှတ်ချက်တွေထားရှိလို့လဲဆိုတာကိုပြောရမှာဖြစ်ပါလိမ့်။ကြောက်ဖြူရင်းနှီးမြှုပ်နှံရေးကိစ္စမှာတရုတ်စိတ်ဝင်စားမှုကတော့လုံးဝသိကြပါလိမ့်။ဒါဟာသူတို့အကျိုးစီးပွားကိစ္စပါ။ဒါပေမဲ့ဘလို့သတ်မှတ်ချက်တွေနဲ့လုံးကြမလဲဆိုတာပါပဲ။
နောက်မပြီးမပြတ်ဖြစ်နေသေးတဲ့ကိစ္စတခုပြောချင်ပါတယ်။အဲ့ဒါတော့မြစ်ဆုံကိစ္စပါပဲ။တချို့ကသုံးသပ်ကြတယ်မြစ်ဆုံကိုတရုတ်ဘက်ကဆက်လက်လုပ်ခွင့်မရရင်တောင်မှဒီကြောက်ဖြူစီမံကိန်းတို့စီးပွားရေးဇင်းညာနေသားတို့စတဲ့တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအခွင့်အရေးရသွားပြီဖြစ်တဲ့အတွက်ကြောင့်မြစ်ဆုံကိစ္စကိုတရုတ်ကမင်းမီပျောက်ပျောက်ဖြစ်သွားလိမ့်မယ်ကျဉ်းတ်သွားလိမ့်မယ်လို့တွက်ကြတာတွေရှိပါတယ်အဲ့ဖြစ်နိုင်ပါသလားယွန်းဆန
် I would like to say that these projects are separate projects and they are not interlinked
ဒီစီမံကိန်းတွေဟာတခြားစီမံကိန်းတွေဖြစ်ပါတယ်တစ်ခုနဲ့တစ်ခုချိတ်ဆက်နေတာမဟုတ်ပါဘူးတခြားစီမံကိန်းတွေကိုပေးထားပြီဆိုတော့မြစ်ဆုံကိစ္စကိုတရုတ်တို့မေးပြောက်သွားလိမ့်မယ်လို့တော့ထင်တော့ဒီစီမံကိန်းတွေဟာတခြားတရုတ်ကုမ္ပဏီတွေကလုပ်နေတယ်လို့ပြောချင်ပါသေး
။ဆိုတော့အချုပ်ပြောရရင်ဒီတရုတ်သမ္မတရှီကျင်းပင်ရဲ့အခုဒီမြန်မာနိုင်ငံလာတဲ့ခီးစဉ်ဟာ symbolic လို့ပဲလုံးဝမှတ်ချက်ချမှာဆိုတဲ့သဘောပေါ့။သိမထူးကြဘူးဆိုတဲ့သဘောလို့ပြောချင်တာခင
်ဗျ။ Well, I think it is significant.In terms of the symbolic meaning,
ထူးခြားတဲ့ခီးစဉ်လို့ထင်ပါတယ်ဒီ symbolic လို့ကျွန်မပြောခဲ့တာကရှီကျင်းပင်က2009ကစပြီးတော့မြန်မာနိုင်ငံကိုမလာရောက်ခဲ့တာပြီးတော့ဒါဟာသူ့ရဲ့အရှိတောင်အာရှခီးစဉ်ထဲမှာနောက်ဆုံးခီးစဉ်ဆိုတဲ့အချက်တွေကြောင့်ပဲဖြစ်ပါတယ်ဒီအချက်တွေကြောင့်ပဲထူးခြားတဲ့သဘောရှိပါတယ်ဒါပေမဲ့လေဒီခီးစဉ်ကြောင့်နှစ်နိုင်ငံကြားစီမံကိန်းတွေအတွက်အောင်မြင်ကျော်လွှားမှုတစ်ခုခုဖြစ်လာပါမလားဆိုတာကိုတော့ဖြစ်လာမယ်လို့ကျွန်မမထင်ပါဘူးရှင်